မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကာကွယ်တပ်ဖြည့်ရေးလုပ်ငန်းတွေအတွက်အမေရိကန်အစိုးရကနောက်ထပ်ဒေါ်လာ 1.95 သန်းအကူအညီပေးမယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ပြောပါတယ်။အမေရိကန်ရောဂါထိန်းချုပ်ရေးနဲ့တာဆီကာကွယ်ရေးဌာန CDC ကတဆင့်ပေးမဲ့ဒီအကူအညီနဲ့ဆိုရင်ကိုဗစ် -19 တုံ့ပြန်ဆောင်ရွက်ရေးအတွက်2020ဖေဖော်ဝါရီလကစလို့အမေရိကန်အစိုးရကမြန်မာနိုင်ငံကိုပေးတဲ့အကူအညီစုစုပေါင်းဒေါ်လာ 18 သန်းခွဲရှိသွားပြီလို့အမေရိကန်တန်ယုံယာယီတာဝန်ခံ George Sibley ကပြောတဲ့အကြောင်းလဲတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံကဖွံ့ဖြိုးတိုးတက်ရေး American Agency USAID ရဲ့ဌာနညွှန်ကြားရေးမှူး Theresa McGee ကလည်း COVID-19 တုံ့ပြန်ဆောင်ရွက်ရေးအမေရိကန်အကူအညီတွေကနေပြီးတန်းနဲ့ကြီးတဲ့မြန်မာပြည်သူတွေအတွက်ဒဏ်ရာအကျိုးရှိစေပါတယ်။ဒီအကူအညီတွေကနေ IDB စခန်းတွေကချုပ်တဲ့သူတွေနဲ့ထိခိုက်ခံစားရလွယ်တဲ့သူတွေပြည်တွင်းနေရဆွန့်ခွာနေရသူတွေဒိုင်းရင်းသားပြည်သူတွေပြည်ပခဘေးသင့်အရက်ကပြည်သူတွေအတွက်ကျန်းမာရေးဝန်ဆောင်မှုတွေရေနဲ့တန့်ရှင်းရေးအထောက်အကူပြုပစ္စည်းတွေလူမှုရေးနဲ့ကာကွယ်ဆောင်ရှောက်ရေးဝန်ဆောင်မှုတွေရောက်ရှိစေဖို့အထူးအာရုံစိုက်ပါတယ်လို့ပြောပါတယ်